အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့2020ပြည့်ရွေးကောက်ပွဲကြေညာစတန်းဟာပြီးခဲ့တဲ့တစ်ချိန်နဲ့ဘာတွေကွာခြားသွားသလဲဆိုတာကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါပါတီရဲ့မူဝါဒယက်တိချက်တွေနဲ့ဆောင်ရွက်ဖို့ရည်မှန်းထားတာတွေကိုဖော်ပြတဲ့ NLD ပါတီရဲ့2020ရွေးကောက်ပွဲကြေညာစတမ်းမှာတော့ပြီးခဲ့တဲ့2015ရွေးကောက်ပွဲမတိုင်ခင်ကထုတ်ပြန်ခဲ့တာနဲ့ထူးထူးခြားခြားကွာခြားတာတွေလည်းပါဝင်နေတာတွေ့ရပါတယ်။ဒီအထဲမှာတော့အရင်ကဦးစားပေးအဖြစ် NLD ပါတီကပြောထားတဲ့2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ရေဘူးရသဘောထားပါဝင်တာတွေ့ရကြောင်းလည်းနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်။
လက်ရှိအခြေအနေမှာအင်တာမကြီးမားတဲ့စိန်ခေါ်မှုတရဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအကျပ်တဲနဲ့ပတ်သက်ပြီးတော့ဆံမျက်နှာတက်မှာစစ်မှန်သောဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ထွန်းစဉ်ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးဆိုတဲ့အချက်တစ်ချက်ပဲထည့်သွင်းထားပြီးတော့နောက်ပိုင်းပေါ်ပြတဲ့ဒီရွေးကောက်ပွဲကြေညာစာတမ်းမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပေါ်ပြထားတာကိုမတွေ့ရပါဘူး။အဲ့တော့2015ခုနှစ်ရွေးကောက်ပွဲကြေညာစာတမ်းတုန်းကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုဘလို့မူတွေပေါ်မှာအခြေပြုပြီးတော့ပြင်ဆင်သွားမယ်ဆိုတာမျိုးကိုတိတိလင်းလင်းဖော်ပြခဲ့တာမျိုးတွေ့ရပါတယ
်။အခြားထူးခြားချက်တွေမှာတော့2015ခုနှစ်ကြေညာစာတမ်းမှာနိုင်ငံတကာနဲ့ဆက်ဆံရေးမှာလူထုအခြေပြုအဖွဲ့တွေကိုအလေးထားမယ်ဆိုတာနဲ့သတင်းမီဒီယာတွေရဲ့အရေးပါမှုကိုဖော်ပြခဲ့ပေမဲ့ဒီနှစ်မှာတော့မပါဝင်ခဲ့ပါဘူး။ဒီတချိန်ကြီးညာချက်မှာကာကွယ်ရေးနဲ့လုံခြုံရေးကဏ္ဍနဲ့ပတ်သက်လို့ထည့်သွင်းထားတဲ့ထူးခြားချက်ကိုလည်းဒေါက်တာရံမျိုးသိန်းကအခုလိုတုံ့တက်ပါတယ်
။ဒီကာကွယ်ရေးနဲ့လုံခြုံရေးအပိုင်းမှာပေါ့လေ။တော်တော်ဒီမိုကရေစီဆန်ဆန်ကအများနဲ့အညီပြည်သူကရွေးချယ်တယ်လို့ခါတော့အစိုးရကြီးမူအရအပေါ်ချက်ပြန်ရန်ဆိုတဲ့အချက်ကိုထည့်သွင်းထားတာတွေ့ရတယ်။နောက်ပြီးတော့ဒီရဲတပ်ဖွဲ့နဲ့ပတ်ပြီးတော့လေဒီမိုကရေစီဆန်နှုန်းများကိုအခြေခံပြီးပြည်ရင်အင်ဂျန်တော်လူမှုအတိုင်းအမိုင်းထောက်ခံရေးကိုပံ့ပိုးရန်ဆိုတဲ့အချက်ကိုထည့်သွင်းထားတာမျိုးတွေ့ရတယ်။ဒါကတော့ဒီ2020မှာထူးထူးခြားခြားပေါ့လေကျွန်တော်တို့တက်မတော်ရဲ့အခမ်းအနားနောက်ရဲတပ်ဖွဲ့ရဲ့အခမ်းအနားနဲ့ပတ်သက်ပြီးပေါ်ပြထားတာတွေ့ရပါတယ
်။လက်ရှိရွေးကောက်ပွဲကြေညာစတမ်းမှာတိုင်းရင်းသားအရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကဏ္ဍကပေါ်ပြချက်တွေဟာရေဘူးရအချက်တွေသာပါဝင်ပြီးဒီတဲ့ပုံမဖော်ပြတဲ့ကြောင်းလဲဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်ဒီအမြင်အပေါ်မှာတော့ပြည်ထောင်စု Institute ရဲ့သူတွေတီဆိုင်းထုံးအောင်လွင်ကလည်းထောက်ခံထားပြီးတိုင်းရင်းသားအရေးနဲ့ပတ်သက်လို့သူကအခုလိုသုံးသပ်ထားပါတယ
်အရေးပွားပြရှိတဲ့ကိစ္စတစ်ခုကတော့ဒီမြန်မာနိုင်ငံရေရှည်တည်တံ့ခံရေးပြီးဟာချက်ညီတော်ဖွံ့ဖြိုးတိုးတက်မှုစီမံရေး MSTP နဲ့အညီဒီတိုင်းရင်းသားအခွင့်အရေးကာကွယ်စောင့်ရှောက်ပြီးဥပဒေနဲ့အတူဒီတိုင်းရင်းသားတွေရဲ့အခွင့်အရေးကိုကာကွယ်စောင့်ရှောက်မည်ဆိုတဲ့ကိစ္စမှာပါတွေ့ရလဲတော့အဲ့ MSDP ကိုကတိုင်းရင်းသားတွေနဲ့ချုပ်ဆိုထားတဲ့ဥပမာ SCA လို့စာချုပ်ပါအခြေခံမူတွေဖြစ်နေဥပမာတဘာဝပတ်ဝန်းကျင်အရေးတို့တွဲထက်တင်ရစာရတွေနဲ့ပတ်သက်တဲ့အရေးတွေမှာသူကတော်တော်လေးလွဲတဲ့ဟာလေးတွေပါနေတော့ဒီဟာကြီးကိုသူကရေကောက်ပွဲကြေညာစာရမ်းမှာတိကျထည့်လာတော့ဒါတော်တော်လွဲတဲ့ကိစ္စတစ်ခုဖြစ်ဖြစ်နေရှာရှာတွေ့ရတယ်ပေါ့နော်
NLD ပါတီကထုတ်ပြန်တဲ့2020ရွေးကောက်ပွဲကြေညာစတမ်းပါအချက်တွေမှာတော့ဖွဲ့စည်းပုံအခြေခံဥပဒေအရေးပြည်တွင်းငြိမ်းချမ်းရေးစတာအပြင်ကာကွယ်ရေးနဲ့လုံခြုံရေးကဏ္ဍပါအချက်တွေဟာစိန်ခေါ်မှုအများဆုံးဖြစ်နိုင်မယ်လို့သုံးသပ်ထားကြပါတယ် NLD ပါတီအနေနဲ့2015ခုနှစ်ရွေးကောက်ပွဲကြေညာစတမ်းမှာဖော်ပြထားတဲ့အချက်တွေကိုအပြည့်အဝအကောင့်ထဲမဖော်နိုင်ခဲ့တာတွေရှိခဲ့ပြီးဒီအထက်ကတိုင်းရင်းသားအရေးကိစ္စတွေကိုအကောင့်အထည်မဖော်နိုင်ခဲ့တာတွေဟာပြည်နယ်တွေမှာလူထုထောက်ခံမှုကျဆင်းစေနိုင်ကြောင်းဝေဖန်တာတွေလည်းရှိနေပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်